Welcome to the Voice of America in Burmese.
ပြန်ပေါင်းခွေရညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251အပြင်လိုင်းလမီတာ190နဲ့ VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါညနာဆီယမ်ရဲ့ဒရင်းတွေမှာတော့ဂါဇာဒေသမှာငြိမ်းချမ်းရေးအတွက်ဟားမတ်စ်နဲ့ဆစ်ဆက်ညှိနှိုင်းသူတွေအချင်းနိုင်ငံမှာဒုတိယနေ့ဖြစ်ဆွေးနွေးပါတယ်ယူကရိန်းသမ္မတကိုအလိုရှိသူစီးရင်မှာရုရှားအာဏာရှင်ကထွက်သွင်းလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာထိတ်တန့်ရောက်ဒရင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါဒရင်းတွေပြီးတဲ့နောက်နာဆင်ရမယ်အထက်မှာတော့ဒီအပတ်စဉ်မှာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာ
ဒီစစ်တပ်ဆိုတာကနှစ်ပေါင်းများစွာ1960ခုနှစ်ဝင်အာဏာသိမ်းခဲ့တည်းကရခိုင်နဲ့ရိုဟင်ဂျာကြားထဲမှာမပြေလျောက် divide and rule ဆိုတဲ့ policy ကိုတုံးပြီးတော့ခွဲခြားဆက်ဆံပြီးတော့ကျွန်တော်တို့
ဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ပြောသွားတာဖြစ်ပါတယ်ဒီကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်ပတ်စဉ်ကဏ္ဍတွေမှာတော့ရိုဟင်ဂျာတို့ရဲ့မျော်လင့်ချက်ကမ္ဘာမြောက်မီဒီယာမြင်ကွင်းချက်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကစားဒေသညင်ရဲ့အတွက်အီဂျစ်နဲ့ကတ္တာနိုင်ငံကစစ်ဆင်ညင်နိုင်သူတွေနဲ့ဟားမတ်စ်အဖွဲ့90တွေအီဂျစ်နိုင်ငံကာရိုမြို့တော်မှာဒုတိယနေ့အဖြစ်ဒီနေ့ထက်နဲ့ဆွေးနွေးပါတယ်။သဘောတူညီချက်မှာဂါဇာဒေသကစစ်ပွဲတွေအဆုံးသတ်ရေးပါဝင်မှုတောက်ဆိုချက်တိုင်းဟားမတ်စ်အဖွဲ့ကဆက်လက်ရပ်တည်နေပြီးထူးခြားတဲ့ရလဒ်တွေမတွေ့ရသေးဘူးလို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဟားမတ်စ်ကိုယ်စားလှယ်အဖွဲ့ဟာကာရိုမြို့ကိုသဘောတူညီချက်ရဖို့ရည်မှန်းချက်နဲ့လာတာဖြစ်ပေမဲ့ဘာပဲအလျှော့ပေးမယ်ဆိုတဲ့ရည်တည်ချက်မျိုးတော့မရှိဘူးလို့လည်းဆွေးနွေးညီနိုင်မှုတွေနဲ့နှိစက်သူပါလက်စတိုင်းတာဝန်ရှိသူကိုကိုကပြီးရိုက်တာသတင်းကပေါ်ပြခဲ့တာပါသဘောတူညီချက်နဲ့စစ်ပွဲကိုအဆုံးသတ်ရမှာဖြစ်ပြီးဂါဇာကနေအစ္စရေးတပ်တွေထွက်ခွာရမှာဖြစ်ပေမဲ့အစ္စရေးကဒီလိုလုပ်ချင်တဲ့စိတ်ပိုင်းဖြတ်မှုမျိုးမတွေ့ရသေးဘူးလို့လည်းပြောဆိုထားပါတယ်အစ္စရေးကတော့ဟားမတ်စ်တွေဖမ်းဆီးထားတဲ့ဒဇာဂန်130လောက်ကအ ਨੇ ဆုံးတချို့ကိုပြန်လွှတ်ပေးဖို့လိုလားနေပြီးဒီအခြေခံရည်တည်ချက်ဟာအပြောင်းအလဲမရှိသေးဘူးလို့လည်းအစ္စရေးတာဝန်ရှိသူတယောက်ကမနေ့ကပဲပြောထားတာပါဟားမတ်စ်သွေးကြွအဖွဲ့ကိုအမြင့်ပြုတ်ချီမုံမုံရည်ရွယ်ထားတဲ့အစ္စရေးအနေနဲ့ဘလို့အခြေအနေမျိုးမှာမှစစ်ပွဲကိုအဆုံးသတ်နိုင်မှာမဟုတ်သေးဘူးလို့လည်းအစ္စရေးတာဝန်ရှိသူကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဗာဂျီးနီးယားတက္ကသိုလ်မှာဆန္ဒပြနေကြတဲ့ပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေမနေ့ကထိတ်တိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့ကျောင်းသား25ယောက်ကျောင်းဝင်းတွင်ကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြတဲ့သူတွေကကျောင်းဝင်းတွင်မှာတဲတွေထိုးပြီးတပိတ်စခန်းဖွင့်ထားတာကိုဖယ်ရှားပေးဖို့ညှဉ်းဆန်ပြီးတဲ့နောက်ရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြတာပါရဲတပ်ဖွဲ့ဝင်တွေကတနက်တွေအပါအဝင်ဒိုင်းတွေနံပါတ်ဒုတ်တွေအုတ်ထုတ်တွေအစရှိတဲ့ဒီအထီးကရုံနေနေရေးဝတ်စုံအပြည့်ကိုဝတ်ဆင်ပြီးတော့ကျောင်းဝင်းတွင်မှာဆန္ဒပြတဲ့ကျောင်းသားတွေကိုဖယ်ရှားနှိမ်နှင်းခဲ့ပါတယ်ဆန္ဒပြတဲ့သူတွေကတော့ပါလက်စတိုင်းလွတ်မြောက်ရေးကြွေးကြော်တန်တွေကိုအော်ဟစ်ခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတက္ကသိုလ်တွေကိုအစ္စရေးနဲ့ဒါမှမဟုတ်ဂါဇာစစ်ပွဲကိုထောက်ခံတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်နေတာတွေရပ်တန့်ဖို့တောင်းဆိုခဲ့ကြပြီးတော့တချို့ကျောင်းတွေကတော့ဆန္ဒပြတဲ့သူတွေနဲ့သဘောတူညီမှုတွေရခဲ့ကြပါတယ်ပြီးခဲ့တဲ့ April 18ရက်နေ့ကဆန္ဒပြပွဲတွေစတင်ချိန်ကစပြီးဆန္ဒပြတဲ့သူတွေနဲ့ရဲတွေထိတ်တိုက်တွေ့တာဟာ62ချိန်ထပ်မနေရှိခဲ့ပြီးတော့ကျောင်းတွေကထုတ်ပြန်ချက်တွေကိုအခြေခံပြီးတော့ AP သတင်းဌာနရဲ့စည်ရင်းကောက်ယူမှုအရတော့အဲ့ဒီဆန္ဒပြပွဲတွေအတွင်းမှာကျောင်းပေါင်း58ခုမှာဖမ်းဆီးခံရတဲ့သူစုစုပေါင်း2400ကျော်ရှိခဲ့ပါတယ်။ဒီသတင်းပတ်အတွင်းအမေရိကန်နိုင်ငံတဝန်းကတက္ကသိုလ်တော်များများမှဗွယ်နှင်းသဘင်အခမ်းအနားတွေကိုလည်းကျင်းပခဲ့ကြပါတယ်။မီရှိဂန်တက္ကသိုလ်ကဗွယ်နှင်းသဘင်အခမ်းအနားအတွင်းမှာတော့ဆန္ဒပြတဲ့သူတွေကစစ်ပွဲဆန့်ကျင်ရေးကြေကြော်တန်တွေကိုကြွေးကြော်အော်ဟစ်ပြီးတော့ပါလက်စတိုင်းအလံတွေကိုလည်းဝေယံခဲ့ကြပါတယ်ခင်ဗျာ
ကတာရုပ်သံဌာနအယ်ဂျာဇီးယားရဲ့အစ္စရေးနိုင်ငံမှာရှိတဲ့ရုံးခွဲကိုပိတ်ပစ်ဖို့အစိုးရဘက်ကမဲခွဲဆုံးဖြတ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကဒီနေ့ပဲပြောလိုက်ပါတယ်။သူထူလုံဆော်တဲ့ထောက်လွှင့်ချက်တွေဖော်ပြနေတဲ့အယ်ဂျာဇီးယားရုပ်သံစီစဉ်တွေကိုအစ္စရေးမှာပိတ်ပစ်ဖို့အစိုးရဘက်ကတညီညွတ်ထဲဆုံးဖြတ်ခဲ့တဲ့အကြောင်းဝန်ကြီးချုပ်က X Media မှာလူမှုကွန်ရက်မှာဖော်ပြခဲ့တာပါ။အယ်ဂျာဇီးရာရုပ်သံကတော့အစ္စရေးကိုဆန့်ကျင်တဲ့တူထူလုံဆော်မှုတွေထုတ်လွှင့်တာမရှိတဲ့အကြောင်းညှင်းဆန့်ထားပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့ကြေညာချက်မှာတော့အယ်ဂျာဇီးရာရုံးခန်းကိုယာယီပိတ်မှလားအပိပိတ်မှလားဘယ်နေ့ကစပိတ်မလဲဆိုတဲ့အသေးစိတ်ချက်လက်တွေတော့မပါပါဘူး။ကတ္တနိုင်ငံဒိုဟာမြို့ခြေဆိုင်အယ်ဂျာဇီးရာရုံးကတော့ဒိန်းလုံးလက်ခွင့်ကိုဟန်တာတဲ့ရာဇဝမှုမြောက်တဲ့လုပ်ရအဖြစ်ရှုတ်ချတဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အစ္စရေးဆိုရရဲ့ဆုံးဖြတ်ချက်ကြောင့်အစ္စရေးနဲ့အရှေ့ဂျေရုဆလင်ကလုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းအာရဗ်ဘာသာအစည်းအဝေးကဒင်းနောက်တစ်ယောက်ကိုကူကပ်ပြီး AP သတင်းကဖော်ပြပါတယ်။ပြီးကြတဲ့နှစ်အောက်တိုဘာ9ရက်နေ့မှာဟားမတ်စ်ဘွဲကအစ္စရေးကိုတိုက်ခတ်ခဲ့ပြီးနောက်ဂါဇာဒေသမှာစစ်ပစ်ခဲ့ခြင်းကဆက်လို့အယ်ဂျာဇီးယားသတင်းဌာနကအရှေ့ဂျေရုဆလင်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေတာပါ။ဒါပေမဲ့လည်းပါလက်စတိုင်းနယ်မြေတွေကအယ်ဂျာဇီးယားရဲ့လုပ်ငန်းတွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့လည်းဒင်းနောက်ကပြောဆိုထားပါတယ်ခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဖီယိုအမေရိကန်အန်တဲ့မြန်မာဘာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုရုရှားကအလိုရှိသူစီးမထည့်သွင်းထားကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့အချက်အလက်တွေကိုကိုးကားပြီးရုရှားမီဒီယာတွေကဖော်ပြပါဗျ။ယူကရိန်းကြီးတပ်ဖွဲ့တမှုဗိုလ်ချုပ်ကြီးအိုလက်ဆန်ဒါပိုလီယုတ်ယူကရိန်းသမ္မတဟောင်းပက်ထရိုပိုရိုရှန်ကိုတို့လည်းရုရှားပြည်ထောင်စုဝန်ကြီးဌာနရဲ့အလိုရှိသူစီးနဲ့ပါဝင်တဲ့အကြောင်းမနေ့ကပဲရုရှားမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။ဘလိုမှုတွေနဲ့အလိုရှိသူစီးနဲ့ထည့်သွင်းထားတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားသလိုရုရှားအနာဘန်တွေကလည်းတစုံတရာပြောဆိုတာတော့မရှိသေးပါဘူး။ရုရှားကတော့ယူကရိန်းပေါ်စစ်ဆင်ရတဲ့ရည်မှန်းချက်တွေနဲ့နာဇီဝါဒဖယ်ရှားဖို့ပါဝင်ကြောင်းပြောဆိုထားပြီးယူကရိန်းဆိုရာနာဇီလိုလားတဲ့အစိုးရအမျိုးသားရေးဝါဒီတွေရဲ့ဩဇာလွှမ်းမိုးနေတယ်လို့လည်းခိုင်လုံတဲ့အကြောင်းပြချက်မရှိပဲဆွဆွဲထားတာပါ။ယူကရိန်းသမ္မတကိုအလိုရှိသူစီးရင်နဲ့ထက်သွင်းလိုက်တဲ့အပေါ်ယူကရိန်းနိုင်ငံရဲ့ဌာနကတော့ရုရှားဆိုရာရဲ့ဝါဒပြန်လုပ်ရဖြစ်တုံ့ပြန်ထားပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအနောက်ပိုင်းကပတ်မြို့မှာအမျိုးသားတအူးကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တဲ့အသက်16နှစ်အရွယ်လူငယ်တအူးကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့ကြောင်းအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။ပတ်မြို့စင်ကြေဘုံမှာရှိတဲ့ဝယ်လက်တန်အရက်ကဒီစတိုးဆိုင်တစ်ခုရဲ့အပြင်ဘက်ကဒီကားရက်တဲ့နေရာမှာမနေ့စနေနေ့ညကအခင်းဖြစ်ပွားခဲ့တာပါ။ဓာတ်နဲ့တိုက်ခိုက်ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေစီကိုဒီလူငယ်ပြေးလာခဲ့ချိန်မှာပြစ်ခံရတာဖြစ်တယ်လို့အနောက်ဩစတြေးလျပြည်နယ်အုပ်ချုပ်ရေးမှူးရောဂျာကုတ်ကသတင်းတောက်တွေကိုဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အဲ့ဒီတိုက်ခိုက်တဲ့သူဟာအင်တာနက်အွန်လိုင်းပေါ်ကနေအစွန်းရောက်အယူဝါဒကိုသွတ်သွင်းခံရတဲ့အရေးလက္ခဏာတွေ့ရပြီးတော့အခုတွေ့ရှိရတဲ့အနေအထားအရဒီတိုက်ခိုက်မှုကိုသူဘာသာသူတယောက်တည်းလုပ်ပုံရတယ်ဆိုတာကိုလူမှုအတိုင်းဝိုင်းကိုထပ်လောင်းအာမခံပြောကြလိုတယ်လို့မစ္စတာကုတ်ကပြောပါရယ်ဒါနဲ့ထုတ်ခံရတဲ့သူကတော့အသက်30ကျော်လောက်ရှိပြီးတော့နောက်ကျောကိုအထုတ်ခံရတာဖြစ်ပြီးဒဏ်ရာကပြင်းထန်ပေမဲ့ဆေးရုံမှာကုသပေးနေတဲ့အတွက်အခြေအနေကောင်းတယ်လို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံမှာရေကြီးမြေပြိုမှုတွေကြောင့်လူ58ယောက်ထက်မနည်းသေဆုံးပြီးလူပေါင်း9000လောက်ဘေးလွရာတိတ်ရှောင်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အနည်းဆုံးနောက်ထပ်84ယောက်ဒဏ်ရာရပြီး68ယောက်ပျောက်ဆုံးနေကြောင်းလည်းရဲဘက်ကာကွယ်ရေးဌာနကမနေ့ကပဲသတင်းထုတ်ပြန်ထားတာပါ။သေဆုံးသူစီးရင်မှာပေါ်တူအယ်ကာမျိုးကရေကြီးနေတဲ့ဓာတ်ဆီဆိုင်ဒီဆိုင်မှာအရေးပေါ်ကစေးဝန်ထမ်းတွေစီပြည့်နေစဉ်ပောက်ကွဲမှုဖြစ်ရာကသေဆုံးသူနှစ်ဦးမပါဝင်ဘူးလို့လည်းပောက်ကွဲမှုကိုကိုယ်တိုင်တွေ့တဲ့သတင်းတောက်ကိုကူကပ်ပြီး AFP သတင်းမှာဖော်ပြပါရယ်စီဝါရေးရချက်ချာချပြီးလူကြီးတွေတက်တမ၄သန်းရှိတဲ့ဒီမျိုးဟာပြည်နယ်ရင်းရေကြီးမှုကြောင့်ရေကတ်တာတွေကျူးပေါက်မဲ့အနေနဲ့လည်းရင်ဆိုင်နေရတာပါမြို့ကိုဖြတ်တန်းစီးဆင်းနေတဲ့မြေကြီးဟာစံချိန်တင်မြင့်တက်နေပြီး16ပေခွဲ5မီတာကျော်ထိရှိနေပါတယ်ဒါဆိုရင်1942ခုနှစ်ကအမြင့်ဆုံးဖြစ်4.86မီတာမှတ်တမ်းတင်ခဲ့တာကိုစံချိန်ချိုးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်ဥပစာပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ Ranger တို့ရဲ့မျောလင်းချက်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါ Bangladesh မှာအပူချိန်စံချိန်တင်လောက်အောင်ပြင်းထန်တာကြောင့်အရေးပေါ်အခြေအနေကြီးညာပြီးတော့စာသင်ကျောင်းတွေပါပိတ်ထားသလို Ranger ဒုက္ခသည်စခန်းတွေထဲမှာလည်းအပူလိုင်းတန်အပြင်းထန်ခံနေရတယ်လို့ဝန်ကြားဒုက္ခသည်တွေကပြောပါရယ်တကြီးရွယ်တွေနာမကျန်းသူတွေနဲ့ကလေးငယ်တွေအပူဒဏ်ကြောင့်အပူတက်တာအောင်နေနေကြသလိုဒုက္ခသည်စခန်းတွေကျန်းမာရေးသတိပေးချက်တွေလည်းထုတ်ပြန်သတိပေးထားတယ်လို့ဆိုပါရယ်အပူလိုင်းတန်ခံနိုင်အောင်ကြိုးစားနေထိုင်နေရတဲ့ဝန်ကြားဒုက္ခသည်စခန်းတွေကအခြေအနေဒီဝန်ကြားတို့ရဲ့မျောလင့်ချက်အစီအစဉ်ကနေမဆုမွန်ကစူးစီးတင်ဆက်ပေးထားပါရယ်ခင်ဗျာ
အရှိတောင်အရှာနဲ့တောင်အရှာနိုင်ငံတလွာနှစ်ပေါင်းများစွာအတွင်းမကြုံစဘူးအပူလိုင်းထံအပူချိန်မြင့်မားတဲ့ဒဏ်ကိုတော့ဒီလဧပြီလထဲမှာအပြင်းထန်ခံစားနေကြရပါတယ်မြန်မာနိုင်ငံမှာလည်းအပူချိန်ဒဏ်ကိုနှစ်ပေါင်း90ကျော်အတွင်းမှာအပြင်းထန်ဆုံးခံစားနေရတယ်လို့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းအပူလိုင်းဒဏ်ကြောင့်အရေးပေါ်အခြေအနေကြီးညာရတဲ့အထိအပူဒဏ်ကိုဆူဆူဝါဝါရင်ဆိုင်နေရတာဖြစ်ပါတယ်ဒီလဧပြီလဟာစံချိန်တင်အပူဆုံးလဖြစ်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။အပူချိန်ဒဏ်ပြင်းထန်လွန်းလာကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းကစာတင်ကြောင်းတွေဟာဒီတနင်္ဂနွေနေ့အထိပိတ်ထားဖို့တရားရုံးကအမိန့်ထုတ်ထားပြီးတော့ဘင်္ဂလားဒေ့ရှ်ကကျောင်းသူကျောင်းသား32သန်းနေအိမ်ထဲမှာပဲနေကြဖို့ဘင်္ဂလားအာဏာပိုင်တွေကသတိပေးထားတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓါကာမှာပြီးခဲ့တဲ့သတင်းပတ်တုန်းကဖျက်မြအမြင့်ဆုံးအပူချိန်105ဒီဂရီဖာရင်ဟိုက်ထိမြင့်တက်ခဲ့တာဖြစ်ပါတယ်။ဒီအပူချိန်ကတော့နှစ်ပေါင်း30အတွင်းမှာအမြင့်မားဆုံးအပူချိန်ဖြစ်ပြီးတော့လာမယ့်ရက်တွေမှာတည်းရာသီဥတုကဆက်ပြီးတော့ပူပြင်းနိုင်ပါတယ်လို့ခန့်မှန်းထားပါတယ်။အပူဒဏ်ကြောင့်ဧပြီလထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံတဝန်သေဆုံးသူက11ယောက်ထက်မနည်းရှိခဲ့ပါတယ်လို့ဘင်္ဂလားအာဏာပိုင်တွေကပြောပါတယ်။ဒီနှစ်မှာတော့ရာသီဥတုဒဏ်ပြင်းထန်လွန်လာတာကတော့သူရဲ့ဘဝမှာအဆိုးဝါးဆုံးခံစားရတာပဲဖြစ်ပါတယ်လို့လန်ချာမောင်းနဲ့ဆာဟက်အာလီကရိုက်တာသတင်းဌာနကိုပြောပါတယ်
။အဲရုံတာနာကောရုံဒေဂင်းငင်းသူ20ဟိုတွေဘာသာဘာဝတာဆိုတော့အောင်ငါရမ်းလက်ဒီဘက်ကဒီအခါပတ်ကြီး20ကလေးဟိုတဆနာ
ဘာဘာတော့ဘာရှိမှဒီလိုပူပြင်းလို့နဲ့တာတခါမှမခံစားဘူးပါဘူး။ဒါဆိုတော့ပူတာပေါ့လေ။ဒါပေမဲ့လေပြင်းတိုက်တာမိုးရွာတာမျိုးလဲကြုံရနေတာပဲ။ဒါပေမဲ့အခုတော့ဒါမျိုးတွေဖြစ်လာမယ်မထင်ဘူးလေ။အရန်ရာသီဥတုပြင်းလို့နဲ့ပူတဲ့ဒဏ်ကိုလူတွေတော်တော်များများခံစားနေရတယ်လေ
အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံတဝန်းကဘင်္ဂလားဒေ့ရှ်နိုင်ငံသူနိုင်ငံသားတွေအပူချိန်ဒဏ်မြင့်မားလို့နဲ့ဒဏ်ကိုနိုင်ငံရဲ့80ရာခိုင်နှုန်းခံစားနေရချိန်မှာပဲရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေလည်းအပူချိန်ဒဏ်ကိုအပြင်းထန်ခံစားနေကြရပါတယ်လူကြီးကပြတ်သိက်ကြက်ညက်ပြီးတော့မိသားစုလိုက်အစုလိုက်အပြုံလိုက်နေထိုင်နေရတဲ့ယာယီခိုလုံးနေထိုင်ရာစခန်းတွေတဲကလူနေအဆောက်အဦတွေကတော့အပူချိန်ဒဏ်ကိုခံနိုင်ရရှိတဲ့နေရာအဆောက်အဦတွေတော့မဟုတ်ပါဘူး။လေဝင်လေထွက်ကလည်းမကောင်းသလိုနေအပူချိန်ပြင်းထန်လွန်လာတဲ့အချိန်မှာနေထိုင်မကောင်းတဲ့သူတွေကျန်းမာရေးချို့တဲ့နာရာရှည်ယောဂါတွေတက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်တွေလူမမဲကလေးငယ်တွေပါအပူချိန်မြင့်မားတဲ့ဒဏ်ကိုခံစားနေကြရပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါရယ်ဒုက္ခသည်စခန်းထဲမှာတာဝန်ရှိတဲ့သူတွေနောက်ပြီးတော့ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေဘက်ကဒုက္ခသည်စခန်းတွေထဲမှာအပူချိန်ဒဏ်ရောပါတက်တာအောင်နေထိုင်ကြဖို့နဲ့ဒီလိုမျိုးအပူချိန်ဒဏ်ပြင်းထန်လွန်းလာကြောင်းကျန်းမာရေးထိခိုက်မှုမရှိအောင်အထူးသတိထားပြီးနေကြပါလို့သတိပေးနှိုးဆော်နေတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပြပါရယ်
ဟုတ်ကောဘာသာရူဟင်ဂျာဒုက္ခသည်စခန်းမှာဆူလို့ဆိုရင်ဟိုရှစ်စီပေါ့နော်ဧလက်ထရိုနစ်ပြီးတော့ဆိုလာပြအဲဘက်တရီပင်ကာတစ်ဘင်းအလွေးနေရာတိုင်ခင်းပြီးတော့တောက်တန်းရင်နဲ့ဟိုတခြားဟာတွေကမရှိတဲ့အတွက်နေပူလိုင်းကိုဟိုဘလူးမှာဟိုရှော်ပြေးလို့မရဘူးပြင်နေပါတယ်အလောအခိုင်ဆူလို့ဆိုရင်လေဟိုအပူတန်ကိုခံပြီးတော့အပင်မှာပဲသွားပြီးတော့အလုပ်တွေလုပ်ရတဲ့ဆူတော့ကဟိုနောက်ဆက်တွဲရှက်မရေးဆူးကျူးတွေလည်းခံစားရပါတယ်ဟိုလက်ရှိနေတိုင်းတဲ့ဟိုဒုက္ခသည်တွေရဲ့တဲတွေဆူလို့ဆိုရင်လက်တဲ့ပလတ်စတစ်ဟိုအမောကနဲ့ပြပါတယ်ဟိုတဲရင်ဆူလို့ဆိုရင်လက်တစ်ခုနဲ့တစ်ခုဟိုအရင်ထူထပ်ပါတယ် Bido tei taku suyi ho aliaga sangabe anenga sebebe shibare. Era jumula yengo tei duega shimion da shibare. Bido kaledu sulusu in leturoma sovo ho neyadwe do meshibu. Neyadwe do meshida ka kaleta sugar ho lemaji go shopye bido apinu shide neyago. ho elu kal sauna inde ne yaru go twara shi ma ho le ma ji ma kha tai khan ya bi ro den yaru ya shi de ho a chan ne le di ma shi ba de da jom lo ho nai ngan ta ga po si dwe an ne di di apu den go ho ta ban ta nai an ne shaw lwa le ya on ho bo na so la bi ro battery ro ho pen ka ro ho bi ro taw taw ye bi ro nai ya tai khin အလွေးနေရတွေ့ဟိုစီစဉ်ဆောင်ရွက်ပေးမယ်ဆိုလို့ဆိုရင်ဒါဒုက္ခတွေတွေအတွက်တော့ဟိုတက်တာပါမယ်လို့ကျွန်တော်ကအဲ့လိုပဲဟိုဟိုသုံးတဲ့ဟိုပြောလိုပါတယ်ဟိုကလေးတွေအတွက်သူတို့ဟိုဆောင်းနိုင်အောင်ဟိုနေရာလေးတွေအဲပြီးတော့ဇရေတွေအဲအဲ့လိုစားသဖြင့်ပေါ့နော်ဟိုကလေးတွေအတွက်အဆင်ပြေနိုင်တဲ့ဟိုဟာတွေကဒီမှာနိုင်ငံတကာနေနဲ့ခုံရေးဆောင်ရွက်ပေးနိုင်မယ်ဆိုလို့ဆိုရင်လည
ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကြီးထဲမှာမိုးများပြီးတော့ရေကြီးတဲ့တန်းတောင်ပေါ်တွေကနေပြီးတော့မြေပြိုကျတဲ့တန်းနောက်ပြီးတော့မတော်တဆမှုတွေမီးလောင်ကျွမ်းမှုဒဏ်တွေနဲ့လည်းမကြာခဏရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်အခုလာမှာလဲတောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတဝန်းရင်ဆိုင်နေရတဲ့မကြုံစဘူးပြင်းထန်လွန်လာတဲ့အပူလိုင်းဒဏ်ကိုရိုဟင်ဂျာဒုက္ခသည်တွေလည်းရင်ဆိုင်နေကြရတာဖြစ်တဲ့အတွက်အခုလိုမျိုးနှစ်ပေါင်းများစွာအတွင်းမှာမကြုံစဘူးပူပြင်းလွန်လာတဲ့အပူဒဏ်ကြောင့်အသက်အန္တရာယ်ဆုံးရှုံးမှုမရှိအောင်လို့အထူးသတိထားပြီးနေထိုင်ကြပါလို့ဒုက္ခသည်စခန်းတာဝန်ခံတွေကရောဒုက္ခသည်အချင်းချင်းမှာရောဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေဘက်ကရောသတိပေးနှိုးဆော်နေကြပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါတယ်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းလူမှုအသိုက်အဝန်းတစ်ခုကြားအမုန်းတရားတွေပြန့်နှံ့နေပြီးတော့နောက်တစ်ချိန်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာကိုစိုးရိမ်ရတယ်လို့ရိုဟင်ဂျာအရေးတက်ကြွလှရှားသူတူကသတိပေးလိုက်ပါတယ်ရိုဟင်ဂျာတွေဟာရခိုင်စီရေးပဋိပက္ခအတွင်းနှစ်ဖက်လုံးရဲ့စစ်သားစုဆောင်မှုတွေခံရပြီးအသက်အန္တရာယ်တွေနဲ့ပါရင်ဆိုင်နေရတယ်လို့ရိုဟင်ဂျာရေးနိုင်ငံတကာမှာဥဆောင်လှရှားနေသူဗြိတိန်အခြေစိုက် BROUK မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်။မိုင်းအရင်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။ Okay, ကိုထွန်းခင်အခုလို VOA Studio လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။အခုလို့ကျွန်တော်ကိုဖိတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့။အဲ့တော့ပထမဆုံးမေးချင်တာကကိုထွန်းခင်တို့ကနိုင်ငံတကာမှာဒီရိုဟင်ဂျာတွေလူခွင့်ရေးချိုးဖောက်ခံနေရတာပေါ့နော်။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေချိုးဖောက်ခံနေရတဲ့အခြေအနေနောက်တစ်ခါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာသိမ်းနဲ့ချီတဲ့ဒုက္ခသည်တွေအရေးကိုလည်းနိုင်ငံတကာမှာတင်ပြနေတော့အခုလက်ရှိအမေရိကန်ကိုလာတဲ့ကိစ္စကလည်းဒီရိုဟင်ဂျာတွေကိစ္စမှာဟိုလက်ရှိပေါ့နော်ရိုဟင်ဂျာတွေအစိုးဆုံးရင်ဆိုင်နေရတဲ့အခြေအနေကဘာလဲရှင်
ကျွန်တော်တို့အတီးကဝါရှင်တန်ကိုလာခဲ့ကိစ္စကအခုလက်ရှိအခြေအနေမှာရခိုင်ပြည်နယ်မှာရိုဟင်ဂျာတွေက2019လို့ဆိုရတဲ့အခြေအနေတခုဖြစ်နေတယ်အဲ့ဒါကိုအမေရိကန်ကနိုင်ငံက genocide ဆိုပြီးတော့လူမျိုးတို့တပ်ဖြတ်မှုကိုအတင်းမဲ့ပြုထားတဲ့နိုင်ငံဖြစ်တော့အမေရိကန်ဆိုရအနေနဲ့ action တွေလုပ်ဖို့လိုတယ်အခုကတကယ်ကိုဆိုးရတဲ့အခြေအနေတစ်ခုမှာ2019တဲ့ပူဆိုးမဲ့အနေအထားတစ်ခုကိုကျွန်တော်တို့မြင်တယ်အဲ့ဒါကိုအမေရိကန်အစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့ပြီးတော့ကွန်ဂရက်ကလူတွေကိုကျွန်တော်တို့ကအဓိကဒီကိစ္စတွေကိုတင်ပြဖို့ရနောက်တစ်ခုကျတော့ဒီမှာကျွန်တော်နဲ့အတူတူသောမတ်ကန်တန်နာအရင်တော့က UN Special Reporter ပေါ့နော်ကုလသမဂ္ဂကနေခန့်ထားတဲ့ UN Special Reporter ကန်တန်နာနဲ့လာတယ်ဆိုတာနောက်တစ်ခုကဒီကျွန်တော်တို့မြန်မာရိုဟင်ဂျာအဖွဲ့ကအာဂျင်တီးနားမှာအာ universal jurisdiction လို့ခေါ်တဲ့အမှုတစ်ခုကိုကျွန်တော်တို့တင်ထားတယ်အဲ့ဒီအမှုကကျွန်တော်တို့တော်တော်လေးကိုအခြေအနေကောင်းလာနေပြီနိုင်ငံတကာ support လုပ်တယ်အဲ့ဒါကြောင့်အဲ့ဒီအမှုနဲ့ပတ်သက်လို့ဖြစ်နေတဲ့အခြေအနေ update ကိုပေါ့နော်တင်ပြဖို့လေ့လာတယ်နောက်တစ်ခုကျတော့ကျွန်တော်တို့ Rohingya တတိုင်းနေပါတော့ဘင်္ဂလားဒေ့ရှ်မှာရှိတယ်ဘင်္ဂလားဒေ့ရှ်မှာရှိနေတယ် repatriation ကလည်းအခုထက်တိမဖြစ်နိုင်သေးဘူးတစ်ဖက်မှာရခိုင်ပြည်နယ်မှာလည်းအခြေအနေကဆိုတော့အခုခုနှစ်နှစ်နေပါရှိနေပြီဒီနှစ်ထက်တိသူတို့ Rohingya တွေကနေရက်ကိုပြန်လို့မရသေးဘူး repatriation ကဖြစ်နိုင်မဲ့အနေအထားလေးဒီအတူတူမှာကျွန်တော်တို့မတွေ့ဘူးအဲ့ဒါကြောင့်ဒီ genocide survivor လို့ကျွန်တော်တို့ခေါ်တယ်လူမျိုးတို့တပ်ဖြတ်မှုကနေလုံမြောက်လာတဲ့ဒီကျွန်တော်တို့လူဝင်ကြတန်းနေပါတော့လူဝင်ကြတွေကိုထောက်ပံ့မှုတွေအများကြီးလုပ်ဖို့လိုမယ်ပြီးတော့ခက်မှာလူငယ်အများစုရှိတယ်ဒီလူငယ်တွေကိုပညာရေးအပိုင်းနဲ့မြင့်တင်ပေးဖို့လိုအပ်မယ်ဒီ issue တွေကိုကျွန်တော်တို့အနေနဲ့အမေရိကန်ဆိုရာကွန်ဂရက်စ်ကပုံကူတွေနဲ့တခြားလူဝင်ကြနဲ့မြန်မာရေးနဲ့ပတ်သက်လို့စိတ်ဝင်စားတဲ့အရာရှိပုံကူတွေနဲ့ကျွန်တော်တို့တွေ့ပြီးတော့ဒီကိစ္စတွေဆွေးနွေးခဲ့ပါတယ်
အဲ့ညမှာဟိုပြီးခဲ့တဲ့သတင်းဘက်ကပေါ့နော်ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီရခိုင်မှာဖြစ်နေတဲ့ကိစ္စကိုသူတုံ့ပြန်ပြောဆိုတဲ့နေရာမှာတော့အဓိကလူမျိုးရေးပဋိပက္ခဖြစ်အောင်ဖန်တီးနေတာကဒီဟိုရခိုင်ပေါ့နော်ဒီသူပြောတာတော့ဒီ AA ပေါ့ရခိုင်တပ်တော် ਨੇ အဲသူတို့ခေါ်ဘင်္ဂါလီပေါ့လေဒါပေမဲ့ဒီရိုဟင်ဂျာတွေဂျာမာအချင်းချင်းဖြစ်တာပေါ့လေအထူးသဖြင့်ဆိုလို့ရှိရင်ဒီအခုရိုဟင်ဂျာတွေကိုဟိုဒီဖမ်းဆီးတာတွေတပ်ဖြတ်တာတွေနောက်ပြီးရိုဟင်ဂျာရွာတွေကိုမိရှို့တာတွေက AA ကပဲလောက်တာဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာရှိပါတယ်ဗိုလ်ချုပ်စော်မင်းထွန်းပြောသွားတယ်ပေါ့ဘယ်လိုမြင်လဲရှင့်
ဒါကတော့ရှင်းရှင်းလင်းလင်းပါဒီစစ်တပ်ဆိုတာကနှစ်ပေါင်းများစွာ1960ခုနှစ်ဝင်အာဏာသိမ်းခဲ့တဲ့ကရခိုင်နဲ့ရိုဟင်ဂျာဂျားထဲမှာမပြေလျောင် divide and rule ဆိုတဲ့ policy ကိုတုံးပြီးတော့ခွဲခြားဆက်ဆံပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေကိုရခိုင်ကိုတုံးပြီးတော့ရခိုင်တွေကိုအတုံးရှားပြီးတော့ရိုဟင်ဂျာတွေကိုလူခွေရှုဖတ်မှုတွေအများကြီးလုပ်ခဲ့တယ်စစ်တပ်လည်းလုပ်တယ်ရခိုင်တွေကိုတုံးပြီးတော့လည်းလုပ်တယ်2019မှာလည်းအထူးသဖြင့်ရခိုင်အစိုးရတရှိုးတွေကိုတုံးပြီးတော့ကျွန်တော်တို့ရွာတွေမီးရှို့ခဲ့တာတွေကျွန်တော်တို့တွေ့ရတယ်ဒီစစ်တပ်ကအကုန်လုပ်တာဘာဖြစ်လို့ဆိုတော့ကျွန်တော်အနေနဲ့ဒီမှာနောက်တစ်ခုရှင်းရှင်းလင်းလင်းပြောချင်တာကစစ်တပ်ကတော့ရခိုင်အစိုးရတွေကဒီပြဿနာကိုဖန်တီးအောင်လုပ်ပြီးတော့အခုကသူတို့ကရိုဟင်ဂျာနဲ့ရခိုင်ကြားထဲမှာပြဿနာတကူဖန်တီးနိုင်အောင်သူတို့ဖန်တီးတဲ့အနေထားတစ်ခုမှာတော်တော်လေးကိုသူတို့ကအားကောင်းအောင်လုပ်တယ်စစ်တပ်ကနေအစားကလေးကကျွန်တော်ပြောချင်တာက conscription စစ်မှုတက်ခိုင်းတာ AA ကိုစန္ဒပြတာအဲ့ဒီနောက်ပိုင်းမှာအခုဆိုရင် A ကလေရိုဟင်ဂျာတွေကိုအတင်းအဓမ္မခေါ်စစ်မှုထမ်းတာမှာပါဝင်တယ်ဆိုပြီးတော့တက်ဖြတ်နေတာတွေပြီးတော့ရိုဟင်ဂျာရွာတွေကိုမီးရှို့တာတွေရိုဟင်ဂျာတွေကိုမဟုတ်မတရားဖမ်းဆီးတာတွေလုပ်နေတာကျွန်တော်တို့တွေ့ရတယ်။အဲဒါကြတော့နှစ်ဖက်စလုံးမှာခံနေရတယ်။ဒါပေမဲ့ဒီမှာကြတော့စစ်တပ်ကပြောတာဒီသူတို့ရဲ့ထုံးစံအတိုင်းပေါ့နော်။နေပေါင်းများစွာသူတို့ကခွဲခြားပြီးတော့ရခိုင်နဲ့ရိုဟင်ဂျာတရားထက်မှာပြဿနာဖန်တီးအောင်လုပ်တာ။အဲဒါကိုတော့ကျွန်တော်တင်းနေပြောချင်တယ်
။အဲ့တော့ဒီ AA ရခိုင်တပ်တော်ဘက်ကတော့သူတို့ကအာသူတို့ရဲ့ထုတ်ပြန်ချက်တွေပေါ့เนาะပြောဆိုချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒီသူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိပါတယ်ဆိုတော့ဒီဆွဆွဲပြောဆိုချက်တွေနောက်အထူးသဖြင့်ကုလသမဂ္ဂကအစင်ခန်းစာရင်းနဲ့ပတ်သက်ပြီးသူတို့ဓာတ်ရိုက်မဟုတ်မမှန်ပါဘူးဆိုပြီးတော့သူတို့ဘက်ကဓာတ်ရိုက်တုံ့ပြန်ပြောဆိုတာတွေလည်းရှိတော့အဲ့တော့ဒီရိုဟင်ဂျာတွေအနေနဲ့ကအေနဲ့ပတ်သက်ရင်ဆွဆွားလည်းပြောသွားတယ်လို့ပဲဒီသဘောထားမှန်ဖို့ပေါ့เนาะတောင်းဆိုထားသလိုဒါပေမဲ့တစ်ဖက်မှာအခုလိုစစ်ကောင်စီပေါ့နော်စစ်ကောင်စီကိုတိုက်နေတဲ့မြန်မာစစ်တပ်ကိုတိုက်နေတဲ့ဒီရခိုင်တပ်တော်မှာရိုဟင်ဂျာတွေဘက်ကဟိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးပေါ့နော်အဲ့ဒါမျိုးอ่ะရောရှိလားရှင်ဘလို့အခြေအနေမျိုးရှိလဲရှင
်ဒီနေရာမှာကကျွန်တော်တို့ကိုအေးအနေနဲ့စစ်ထက်တဲ့တွင်းနာမှာမပါဝင်ဖို့ဆိုတဲ့နေရာမှာကျွန်တော်ဒီနာထောက်ပြဖို့လိုတာကတော်တော်လေးအရေးကြီးတယ်ကျွန်တော်သောသောကပြောပြီးရိုဟင်ဂျာတွေဒီ2019မှာကြီးကြေသောလူမျိုးတို့တပ်ဖြတ်မှုကိုခံပြီးတော့တတန်းနီးပါးသောရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလိုက်ရတယ်။ဒီနေ့ထက်တိပြတ်မလာသေးဘူး။နောက်ကြတော့ဟူရှောင်းသိမ်းနီးပါးသောရိုဟင်ဂျာတွေရခိုင်ပြည်နယ်မှာရှိနေသည်သူတို့ကသွာလာကန့်သတ်မှုတွေ၊စေခိုးတောင်းမှုပန်ကန့်သတ်မှုတွေ၊ကြောင်းထိုက်ခွင်ကန့်သတ်မှုတွေလူမျိုးတို့တပ်ဖြတ်မှုကိုဇက်တိုက်လုပ်နေတော့ပဲဒီစစ်တပ်က။အဲ့လိုစစ်တပ်ကအတင်းအဓမ္မတွင်ခိုင်းပြီးတော့ချိန်ချောက်ပြီးတော့ဖန်းစီမယ်တက်ဖြတ်မယ်ချိန်ချောက်တော့ကျွန်တော်တို့ကဂျားထဲမှာ မရဘူးလीကျွန်တော်တို့ကကြားညက်နေတဲ့အနေထားမှာရှိတယ်အဲ့ဒါကြောင့်ရိုဟင်ဂျာတွေကတော်တော်လေးကိုဒီစစ်တပ်ကအတရားမှလို့တော့ကျွန်တော်တို့ရိုဟင်ဂျာဘက်ကနေလေသူတို့စဉ်းစားဖို့လိုမယ်အဲ့မှာဘူတိရောက်မှာမင်းရှိုးတဲ့ကိစ္စကိုကျွန်တော်တို့တည်ထားတဲ့လောက်ကဒါကစစ်တပ်ကမင်းရှိုးတယ်ရိုဟင်ဂျာတွေကိုစစ်တပ်ကနေစစ်မှုတန်းခိုင်းတဲ့ရိုဟင်ဂျာတွေကိုခေါ်သွားတယ်အဲ့လိုတော့ကျွန်တော်တို့ကြားတယ်ဒါပေမဲ့တတိရိုဟင်ဂျာတွေမင်းရှိုးတယ်ဆိုတဲ့ဟာတော့လောကမဟုတ်ဘူးခင်ဗျဒါကစစ်တပ်ကကျွန်တော်စောစောကတည်းကပြောသလိုမရရအောင်ကိုရိုဟင်ဂျာတွေကိုအမုန်းတရဖြစ်အောင်ရခိုင်လူမျိုးစုကနေရိုဟင်ဂျာကိုပို့ပြီးမုန်းသွားအောင်စစ်တပ်ကရိုဟင်ဂျာကလည်းရခိုင်ကိုမုန်းအောင်ဖန်တီးတဲ့ပြဿနာတစ်ခုကိုကျွန်တော်တို့နားလည်ဖို့တော့အရေးကြီးတယ်။ဘာဖြစ်လို့ဆိုတော့အမစစ်မှုထမ်းပြီးတော့လုပ်ပြီးတော့ဆန္ဒပြပွဲတွေလုပ်ခိုင်းတယ်။ရိုဟင်ဂျာတွေကတနင်္လာကနေတနင်္လာတော့သွားလို့မရဘူး။ check point တွေနဲ့အမတို့သိရတိုင်းပဲရခိုင်ပြည်နယ်မှာပေါ့နော်အဲ့လိုထောင်ပေါင်းများစွာသောရုံရာပေါင်းများစွာသောရုံခင်ကြတွေက4 5 6 600ရှိမှတင်တယ်ကျွန်တော်တို့ကြတာအဲ့လိုရုံကြတွေကဘလို့ဆန္ဒပြနိုင်မလဲပြီးတော့ကျွန်တော်တို့ကစစ်တွေပါဆိုရင်ကျွန်တော်တို့ကြတာကဆန္ဒပြဖို့ပလာကတ်တွေကိုပါဒီစစ်တပ်ကနေတိတိရှာရှာစီစဉ်ပြီးတော့ယူလာတယ်ပြီးတော့အတရားဓမ္မလုပ်တယ်ချိန်ချောက်တယ်ဒီနေရာမှာရုံကြတွေကဘေးဘက်မှာသွားနေမလဲ
အဲ့တော့အခုလိုရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားမှာပฏิပခဖြစ်အောင်ဖန်တီးနေတဲ့ဒီအခြေအနေကိုကြော်လွှားနိုင်ဖို့ဆိုရင်ဦးထွန်းခင်ဘယ်လိုအကြံပေးချင်လဲရှင
်ရိုဟင်ဂျာနဲ့ရခိုင်ပြည်နယ်ပေါင်းများစွာရခိုင်ပြည်နယ်မှာကျွန်တော်တို့နေလာတဲ့ရခိုင်ရိုဟင်ဂျာတခြားလူနေစုအားလုံးပေါ့နော်ရခိုင်ရိုဟင်ဂျာကမန်မျိုးတပ်ခမိကျွန်တော်တို့ diverse group ပေါ့ကျွန်တော်တို့လူလားစီဒီရိုဟင်ဂျာတွေဒီ age ငင်းကြတော့အထူးရှိတဲ့နေထိုင်ရေးကိုလိုလားတဲ့ peaceful coexistence ဒီနေရာမှာရက်ခိုင်တက်ရက်ခိုင်တက်တက်တော့အေးအနေနဲ့တခြားလူနေစုအလုံးနဲ့တိုင်ပင်ပြီးတော့ဆွေးနွေးဖို့လိုမယ်စကားပြောဖို့လိုမယ်အဲ့ဒါမှာပို့ပြီးဒီကျွန်တော်တို့လိုလားနေတဲ့ဒီစစ်တပ်ကိုရက်ခိုင်ပြည်ကနေအဖြတ်ရှင်မုံရေးဆိုတဲ့တိုက်ပွဲကပို့ပြီးကောင်းပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီနေရာမှာတခါအေအေကအာနာအားရှိတယ်ဆိုပြီးတော့ရိုဟင်ဂျာတွေကိုဘင်္ဂလီတုံးတာတို့ရိုဟင်ဂျာရွာတွေကိုမီးရှို့နေတာတွေကျွန်တော်တို့ကြားတယ်ဒါတွေကိုရပ်တန့်ပြီးတော့ရိုဟင်ဂျာတွေမူလနေရာကိုပြန်ခေါ်လာဖို့အရေးကြီးမယ်နောက်တစ်ခုကျတော့ကျွန်တော်တို့ရိုဟင်ဂျာတွေသည်ရခိုင်ပြည်နယ်မှာကျွန်တော်တို့ identity ဆိုတဲ့ရိုဟင်ဂျာ identity ကျွန်တော်တို့မှာရှိတယ်ကျွန်တော်တို့ identity ကိုရခိုင်အေအနေနဲ့သတ်မှတ်လို့မရဘူးကျွန်တော်တို့ identity ကိုကျွန်တော်တို့ပဲသတ်မှတ်တာဖြစ်တယ်အဲ့ဒါကြောင့်ဘင်္ဂလီလိုသုံးတဲ့ဟာသည်အမုန်းတရားကိုပြန်ပွားစေတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့လူမျိုးစုအလုံးတိုင်ပင်ဆွေးနွေးပြီးတော့စကားပြောဖို့လိုမယ်အဲ့ဒါကြောင့်မှကျွန်တော်တို့ငြိမ်းချမ်းရေးကိုလိုလားနေတယ်လူလန့်ဖို့ကိုလိုလားတဲ့ငြိမ်းချမ်းရခိုင်ပြည်နယ်မှာကျွန်တော်တို့အလုံးကျွန်တော်တို့ငြိမ်းချမ်းစွာအတူချိန်တွဲနေထိုင်နိုင်မယ်လို့ကျွန်တော်ထင်တယ်
ကျေးဇူးအများကြီးတင်ပါတယ်ခွန်ကင်အခုလိုမျိုးကျမတို့မေးတဲ့မိဘတွေဖြစ်ဆိုပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ဘတ်စင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစည်းအဝေးကိုမတ်အညံနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့နောက်ထပ်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျမှတ်စုများမြန်မာ့ပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
ဒီအမေရိကန်အတန်ကနေ2024ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့တနင်္ဂနွေနေ့ညပိုင်းပုံမှန်တင်ဆက်ပေးနေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလျက်စစ်မီးစိုးစိုးဝွားဝါပြတ်တဲ့အထံတွေပိုချလာနေရပါတယ်။လောင်စာဆီဈေးနှုန်းတွေလည်းပိုတက်လာတာတွေ့ရပါတယ်။ တရုတ်ထိုင်းအိန္ဒိယနယ်စပ်ကုန်သွယ်ရေးတွေကလည်းရတန်းလောက်နှီးပါးတွေဖြစ်နေတဲ့အတွက်ကုန်သွယ်ရေးကျဆင်းပြီးတော့စီးပွားရေးကိုလည်းတိတိတသာထိခိုက်နေခြင်းလည်းဖြစ်ပါတယ်ဒီလိုအချိန်မှာစစ်မှုထမ်းဥပဒေကြောင့်မြမစီးပွားရေးကဏ္ဍမှာလုံသားရှားပါမှုနဲ့ထပ်မံကြုံတွေ့နေရတဲ့အကြောင်းကိုတော့ဆောင်းဝါရှင်ပြည်သွင်းနိုင်ငံကတင်ပြပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီမြမစီးပွားရေးကိုနူရဝဲဆွဲစေတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအေဘီလာကုန်ပိုင်းမှာလျှက်စစ်မီးပြက်ချိန်တွေပိုများလာကမီးလာချိန်ပိုနည်းလာတဲ့အကြောင်းတွေကိုဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့ရပါတယ်နွေရာသီကလည်းဖြစ်ပြန်အယ်နီညိုအကျိုးသက်ရောက်မှုကြောင့်အရင်နှစ်တွေတက်ပိုပူ6မကွေးနဲ့ရေနံကြောင်းမြို့တွေဟာကမ္ဘာအပူဆုံးမြို့တွေထဲမှာပါဝင်နေတယ်ဆိုတဲ့ရေးသားချက်တွေကိုလည်းဆိုရှယ်မီဒီယာတွေမှာတွေ့ရပါတယ်။တစ်ချိန်တည်းမှာလောင်စာဆီဈေးနှုန်းတွေကလည်းမြင့်တက်နေပါတယ်။ Dassi 92 တလီတာ2845ကျပ်၊ Dassi 95တလီတာ2960ကျပ်၊ဒီဇယ်တလီတာ2410ကျပ်၊ပရီမီယံဒီဇယ်တလီတာ2460ကျပ်လို့ AB 30ရဲ့နေ့ ARD သတင်းဌာနရဲ့ကုန်ဈေးနှုန်းသတင်းမှာဖော်ပြထားတာတွေ့ရပါတယ်။အလားတူပါပဲ။ဆေးတွေဈေးတက်တာ၊ရှာရခက်တာ၊လူကျင်တဲ့ဆေးဝယ်မရတဲ့သတင်းတွေလည်းတွေ့နေရပါတယ်။စစ်ကောင်စီရဲ့သွင်းကုန်ကန့်သတ်ထိန်းချုပ်မှုတွေ၊အပြောင်းအလဲများတဲ့မတည်ငြိမ်တဲ့သွင်းကုန်မူဝါဒတွေ၊တိုက်ပွဲတွေကြောင့်တရုတ်ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေရပ်တန့်သလောက်နှီးပါဖြစ်သွားရတာတွေဟာကုန်စည်စည်းစိမ်မှုကိုထိခိုက်စေခဲ့ပြီးကုန်သွယ်ရေးကိုလည်းကျဆင်းစေခဲ့တာတွေ့ရပါတယ်။2023-2024ဘန်ဒာနှစ်မှာပို့ကုန်သွင်းပုံကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာ 28.8 ဘီလီယံကျော်ရှိတယ်။ဒါဟာပြီးခဲ့တဲ့ဘန်ဒာနှစ်နဲ့နှိုင်းယှဉ်ရင်ပြည်ပကုန်သွယ်မှုတန်ဖိုး 17 ရာခိုင်နှုန်းကျဆင်းသွားတာဖြစ်တယ်လို့စစ်ကောင်စီလက်အောက်ခံစီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဌာနရဲ့အချက်လက်တွေကိုကိုးကားပြီးမြန်မာနောင်းကဖော်ပြထားပါတယ်။လက်တလော့တိုက်ပွဲတွေကြောင့်ရပ်ဆိုင်းနေတဲ့ထိုင်းမြန်မာနယ်စပ်မြောက်ရီကုန်သွယ်ရေးလမ်းကြောင်းကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ40ဘီလီယံထိရှိခဲ့တယ်လို့ Nikkei Asia ကဖော်ပြထားတာတွေ့ရပါတယ်ဒီအချက်လက်တွေကိုကြည့်ရင်မြမစီးပွားရေးအနေအထားကိုမှန်းဆကြည့်လို့ရနိုင်မယ်ထင်ပါတယ် Border Trade လို့ခေါ်တဲ့နေဆက်ကုန်သွယ်ရေးရပ်တန့်သွားတော့လေယာထွက်ကုန်တွေဖြစ်တဲ့ဆန်ပဲပြောင်းစရာတွေတင်ပို့ဖို့အခက်အခဲဖြစ်သွားတယ်ဒီလိုအချိန်မှာအခက်အခဲတွေ့နေတဲ့ border trade အစား normal trade လို့ခေါ်တဲ့ပင်လယ်ရေကြောင်းလမ်းကကုန်သွယ်တဲ့လမ်းကြောင်းကိုပိုအသုံးပြုပြီးကုန်သွယ်နိုင်တဲ့အခွင့်အလမ်းတော့ရှိပါတယ်။ဒါပေမဲ့ normal trade လုပ်ရတာကပါမစ်ကိစ္စ၊စာရွက်စာတမ်းကိစ္စတွေရှိတော့အဆင့်တွေပိုများတယ်လို့ဈေးရည်လည်းပိုကုန်အချိန်လည်းပိုပေးရတယ်။ဒါအပြင်ပို့ကုန်သွင်းကုန်ကန့်သတ်တဲ့မူဝါဒတွေကလည်းမကြာခဏပြောင်းတော့လုပ်ရတာပိုခက်တယ်လို့လုပ်ငန်းရှင်တူကသူ့အတွေ့အကြုံကိုပြောပါတယ်။စစ်ကောင်စီက2024ဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့စီးပွားရေးကဏ္ဍအပေါ်အကျိုးသက်ရောက်မှုဟာလည်းတဖြည်းဖြည်းသိသာထင်ရှားလို့လာနေပါပြီ။မြမလေယာလုပ်ငန်းမှာလေယာလုံသားရှားပါလာတဲ့အကြောင်းကို AB24 ရက်နေ့က VOE ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ခဲ့ပါတယ်။အဲ့ဒီလိုတင်ဆက်ရမှာငโกကလေးကမြမလေယာကဏ္ဍမှာလုံသားရှားပါမှုနဲ့ကြုံတွေ့နေရကစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအကောင့်ထဲပေါ်မှုကြောင့်လေယာလုံသားရှားပါမှုအခြေအနေဟာပိုဆိုးလာတယ်။ကြေးလက်တွေမှာလုံနိုင်ကြိုင်နိုင်အရွယ်ကောင်းတွေဟာစစ်မှုထမ်းဥပဒေကိုရှောင်နိုင်ဖို့ပြည်ပနိုင်ငံတွေကိုရရနီးနဲ့ထွက်ခွာကြတယ်။ထိုင်းနိုင်ငံကိုထွက်ခွာသူဟာအများစုဖြစ်တယ်။ဒါကြောင့်ကမ္ဘာမှာဆန်တင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာဆန်စပါးစိုက်ပျိုးထုတ်လုပ်မှုတွေဈေးပေါ်ပေါ်နဲ့မြန်မာလုံသားထုအင်အားကိုအသုံးချနိုင်တာကြောင့်ထိုင်းနိုင်ငံစီးပွားတိုးတက်ရေးကိုများစွာအထောက်အကူဖြစ်စေတယ်။မြမလေယာကန္တာကတော့မီယိုဖလာအသုံးပြုတဲ့ကျွဲနွားတွေရှားပါနေချိန်မှာလောင်စာဆီဈေးနှုန်းတွေကလည်းခေါင်ခိုက်နေတာမူစက်တွေကိုလည်းမသုံးနိုင်လက်မှုလေယာလည်းမဟုတ်စက်မှုလေယာလည်းမကျနဲ့မြမလေယာကန္တာကြာဆင်းရကနေတိမ်ငေါသွားမှစိုးရင်ရတယ်လို့ VOA ရဲ့မြေကြီးဩဇာအစီအစဉ်မှာတင်ဆက်သွားတာတွေ့ရပါတယ် AB 30ရက်နေ့ ARD သတင်းဌာနရဲ့လုံသားရှားပါမှုပြဿနာစတင်ရင်ဆိုင်လာရပြီဆိုတဲ့ရုပ်တံသတင်းမှလည်း ကုမ္ပဏီတွေစက်ရုံအလုပ်ရုံတွေကုန်တိုက်လက်ဖက်ရည်ဆိုင်စားတောက်ဆိုင်ဟိုတယ်ခီးသွွားလုပ်ငန်းတွေနဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်သမားရာခိုင်နှုန်းဟာထက်ဝက်ရော့ကျသွားတယ်လို့အလုပ်ရှင်တွေနဲ့အလုပ်သမားအရေးဆောင်ရွက်သူတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့စီးပွားရေးပေါ်စစ်မှုထမ်းဥပဒေရဲ့ရိုက်ခတ်မှုကိုရန်ကုန်မြို့ကလုပ်ငန်းရှင်တို့ကအခုလိုပြောပါတယ
်ပြောရရင်ဗျာစကားစားလူလူဆန္ဒကိုကြောခိုင်းနော်ဥတီကျဲမဲ့တင်ဟာဆိုင်မူဝါဒတွေကျင့်သုံးနေတော့တိုင်းပြည်ကကတောင်းကနေမတီမငြိမ်ဖြစ်နေတာမြင်တဲ့အတိုင်းပဲလေဒီလိုကတောင်းကနေမတီမငြိမ်ဖြစ်နေတဲ့ခြေနေမျိုးမှာနော်ဘူစီဘာရီမူဝါဒကလည်းဗျာခိုင်ခံမှမှမရှိတော့ဖြစ်လာတဲ့ပြဿနာတွေကိုစီမီလို့တုံးပြီးအခုတစ်မျိုးတစ်ကြာတစ်မျိုးလို့တော့ဟိုတန်းပြည်စီဘာရီအခြေအနေကိုကြိုပြီးတော့ခံမနိုင်ဘူးဆိုတာတလားနလားတောင်းလို့ဖို့မလွယ်တော့ဘူးဒီလိုကြိုပြီးမခန့်နိုင်နိုင်တဲ့အခြေအနေမျိုးမှာဘယ်စီဘာရီသမားကမှသူတို့လုပ်ငန်းကိုတိုးချဲ့ဖို့စဉ်းစားမှာမဟုတ်ဘူးရှိတဲ့လုပ်ငန်းကိုတော်ရှိုးဖို့ပဲစဉ်းစားမှာဒါကတိုင်းပြည်မှာလက်တွေ့ဖြစ်နေတာเนาะဒီအခြေအနေကိုကြီးလိုက်ရင်တိုင်းပြည်စီးပွားရေးပုံမှန်လေပတ်ဖို့တော့အတော်ကြီးကိုခက်သွားပြီဒီကြားတဲ့စစ်မှုထမ်းဥပဒေကြောင့်ဟိုလူငယ်ပညာတတ်အင်အားစုပါเนาะဤစဉ်စုစုဆုံးရှုံးနေတော့တိုင်းပြည်အခြေအနေအရလူရဝဲဆဲလို့ပဲပြောရတော့ပါပဲ
စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့AB 22ရက်နေ့ကပြုလုပ်တဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးမှာတိုင်းပြည်သားရဝါပြောရေးဆိုသည်မှာတည်ငြိမ်အေးချမ်းမှုရှိပြီးပြည်သူပြည်သားများအားလုံးတရားဥပဒေစိုးမိုးမှုအောက်တွင်အေးချမ်းသာယာစွာဖြင့်နေထိုင်နိုင်ခြင်းပညာသင်ကြားနိုင်ခြင်းအလုပ်အကိုင်များလုပ်ကိုင်ဆောင်ရွက်နိုင်ခြင်းပင်ဖြစ်ကြောင်းစားရည်ရိတ်ခါပေါ်များရေးအနေဖြင့်နိုင်ငံတော်တွင်လူတအူးချင်းစီသည်အခြေခံဝင်ငွေဖြင့်ပင်စိတ်အေးချမ်းသာစွာနေထိုင်စားတောက်နိုင်ခြင်းပင်ဖြစ်သည်လို့ပြောကြားခဲ့တာတွေ့ရသလို2024မတ်လ18ရက်နေ့ကရုရှားသတင်းဌာန IDAR TASS နဲ့အင်တာဗျူးမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့3နှစ်တာအတွင်းအာသွန်ခွန်ဆိုင်စ조사ခဲ့တဲ့အတွက်စီးပွားရေးနလန်းထူဥမော်လာကြောင်းပြောကြားခဲ့ပါတယ်စစ်ကောင်းဆောင်ရဲ့ပြောကြားချက်တွေဟာအခြေအနေမှန်တွေလားမြေပြင်အခြေအနေတွေနဲ့ကပ်ညီပါရဲ့လားဒါမှမဟုတ်ယုံတန်းစကားတွေလားဆိုတာကတော့မြေပြင်ကပကတိအခြေအနေတွေစီးပွားရေးဆိုင်ရာကိန်းဂဏန်းတွေကမ္ဘာပံထုတ်ပြန်ချက်တွေမီဒီယာဖော်ပြချက်တွေပြည်သူလူထုနေစဉ်ကြုံတွေ့ဖြတ်တန်းနေရတဲ့လူမှုဘဝတွေနဲ့ချိန်ထိုးကြည့်ရင်ရှင်းလင်းစွာသိနိုင်မှာဖြစ်ပါတယ်ခမညာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုဖြည့်သွင်းနိုင်တာတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်တော့မြန်ကွင်းကျမတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတရုတ်မြန်မာဆက်ဆံရေးပေါ်မြမမူဝါဒအတိုက်အဝန်6ခုရဲ့သဘောထားအမြင်စစ်တမ်းတွေးရှိချက်တွေကိုအပိုင်း5ပိုင်းခွဲပြီးတော့မြန်ကွင်းကျမတ်စုဖြစ် ISP မြန်မာကတင်ပြနေပါတယ်အခုတစ်ပတ်တင်ပြမဲ့အပိုင်း4မှာတော့တရုတ်နိုင်ငံရဲ့ဒေသတွင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးအပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်း၅ပိုင်းခွဲပြီးမြင်ကွင်းကျင်မှတ်စုအဖြစ် ISB မြန်မာကတင်ပြနေပါတယ်အခုတစ်ပတ်တင်ပြမယ့်အပိုင်း၄မှာတရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်လွတ်လပ်စွာကုံတယ်မှုကိုအားပေးထားတဲ့စာချုပ်တစ်ခုဖြစ်တဲ့ဒေတာရင်းဘတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် RCEP ကိုမသိရှိသူများပါတယ် RCEP ဟာကုန်သွယ်ရေးကိုအဓိကထားတဲ့စာချုပ်ဖြစ်ပြီး2022ခုနှစ်မေလမှာတရုတ်နယ်မြန်မာအကြားစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူအားလုံးရဲ့66ရာခိုင်နှုန်းက RCEP ကိုမသိရှိကြပါဘူးဒီအချိန်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကအများဆုံးဖြစ်ပြီးတော့93ရာခိုင်နှုန်းထိရှိပါတယ်။တိတယ်လို့ဖြေဆိုသူကတော့33ရာခိုင်နှုန်းရှိပါတယ်။ ိတယ်လို့ဖြေဆိုသူတွေထဲမှာစီးပွားရေးအသင်းအဖွဲ့တွေကအများဆုံးဖြစ်ပြီး68ရာခိုင်နှုန်းအထိရှိပါတယ် RCEP ရဲ့အကျိုးသက်ရောက်မှုတွေအပေါ်ဘလို့ရှုမြင်ကြလဲဆိုတာကိုလည်းမေးမြန်းခဲ့ပါတယ် RCEP ဟာနှစ်နိုင်ငံကုန်သွယ်ရေးမြင့်တင်ဖို့အထောက်အကူဖြစ်နိုင်တယ်လို့43ရာခိုင်နှုန်းကရှုမြင်ကြပါတယ်အထောက်အကူမဖြစ်ဘူးလို့ယူဆသူက26ရာခိုင်နှုန်းရှိပါတယ်မြန်မာနိုင်ငံကိုအကျိုးရှိစေမယ်ဆိုတာကို46ရာခိုင်နှုန်းကတော့သဘောမတူကြပါဘူး RCEP အဖွဲ့ဝင်နိုင်ငံအားလုံးအတွက်အကျိုးရှိစေမယ်လို့တော့ဖြည့်ဆိုသူ38ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကနေမြန်မာကိုဖျက်ဆီးပြီးနိုင်ငံတကာနဲ့ကုန်လန်းရေလန်းချိတ်ဆက်မဲ့အပီပီဆိုင်ရာကုန်တွင်ရေဆောင်ကုန်သွယ်ရေးစင်ကြံတဲ့ ILSTC ကိုလည်းမသိသူများပါတယ် ILSTC ဟာတရုတ်နိုင်ငံရဲ့ပြည်내ရှိခုနဲ့ချိတ်ဆက်သွားမဲ့စင်ကြံစီမံကိန်းသစ်ဖြစ်ပါတယ်စစ်တမ်းဖြည့်ဆို့သူစုစုပေါင်းရဲ့68ရာခိုင်နှုန်းက ILSTC ကိုမသိရှိကြတာပါဒီအထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့89ရာခိုင်နှုန်းကမတည်ဘူးလို့ဖြေခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့တာပါ ILSTC ကိုတည်တယ်လို့ဖြေတဲ့သူကတော့37ရာခိုင်နှုန်းရှိပါတယ်တည်တယ်လို့ဖြေတဲ့သူတွေအထဲစီးပွားရေးအသင်းအဖွဲ့တွေကအများဆုံးဖြစ်ပြီး39ရာခိုင်နှုန်းရှိပါတယ်
ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မဟိဒနာကျော်ကအစီအစဉ်တက်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မြင့်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်။ Messenger ကနေစာရေးလာတာအမြဲတမ်းထောင်မြစ်တာရွှေတုမကပါတဲ့။ဟုတ်ကဲ့ပါရှင်။ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေ။အခုတော့ဒီတလောမြန်မာပြည်သူတရေလုံးရင်ပူစိတ်တော်ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော်ပါမယ်။လူလူတရက်လုံးရင်ပူနေရဲဆိုတော့တော်ရရှင်နေတိလောက်ပြီးထင်ပါရဲ့เนาะဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါဒီမှာတော်ရရှင်တယောက်ကငရဲပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုတော့မြန်မာပြည်ကိုငရဲပြည်နဲ့တင်စားပြီးတော့ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ
်ကျွန်တော်ကဘာမှသုံးစားလို့မရတော့တဲ့သတို့မဟာသတိသူတို့မှာအောင်ပဒန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဘူးလဲအရင်ကုန်ခန်းနေပါပြီဘာလို့အာရင်ကုန်ခန်းနေလဲဆိုတော့ကုံစင်းသုံးကမိဘဂျေဇူးမြစ်မှုတောင်ထက်ကြီးမားနေလို့ပါစစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VOA ကတဆင့်စစ်ကောင်စီကိုပြောပြပေးပါကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်စစ်ထဲလည်းဝင်ကျင်ပါတယ်ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေဂျေဇူးကျင်ပါတယ် VOA 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေမြန်မာပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
ပေးစုနဲ့ပြေးကြပါစေနော်ဟုတ်ကဲ့သတို့မဟာသီရိသူဓမအောင်ပဒန်းရှင်ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လဲစာရေးပြီးတော့ပြောပြပါအောင်လို့မှာချင်ပါရေနော်နောက်ထပ်သတို့ရှင်ပခုတ်ကူကကိုမျိုးကတော့
စာမရေးဖြစ်တာလဲကြာပေါ့ကျွန်တော် VOE ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်တင်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော်မြန်မာပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းအဆုံးအကြောင်းတရားတွေကိုပြောလို့တောင်ကုန်နိုင်ပွဲရမရှိတော့ပါဘူးဗျာ Kurole, Miolin Shinden Jima, Lulem Natare Boye, Debe, Shijinu Gada, and Yazon Yashi Nambazilo Sudangi, VOA Windo da Alone, Bioshin Chami Javazi Kamia.
Pagokuga could be pipari. Dorasinga among my son Yarigo Piatan Yavari, Sulu. Mamere, Niama the body, Ayas, you know. Amausurale, Mere, Yishi, Dideme Yam, Hopa, no? Among Luin or Dejara.
အမောင်လူရင်ရောင်းနီလာပြီးတော့အလင်းရမှာဖြစ်ပါတယ်နော်အဲ့ဒါတော့ရှင်တရားကတော့ဂျေဇုပြုပြီးတော့ကောင်းနာမည်လေးချန်ထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတော့ရှင်စာရှိရှိတစားရေးလာတာပါမပြောမပြီးမတီးမမြီဆိုတဲ့သဘောလေးရှိနေလို့တော့တကယ်ကိုပြောကိုမပြောချင်ပါဘူး အကျန်းဖက်မြန်မာစစ်ကောင်စီကတုံးနှစ်ကျော်နေစဉ်နေတိုင်းဆေးရဇဝတ်မှုလူမျိုးတွေတပ်ဖြတ်မှုတွေလူအခွင့်ရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမှမှကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းနေဂျိုဒူဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်တဲ့အချက်လက်အများကြီးလည်းရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအာတူးပြည်လည်းခုထိဝင်မလာပါဘူးကိုကတာဝန်မခံတာဝန်မယူလှည့်လျ ခက်နေပါပြီဗျာ။အဲ့ဒီလို UN ကတာဝန်မကျေလို့လေအကြမ်းဖက်မြန်မာစစ်တပ်က UN တကဘိတ်စီဝေးလုံနေတော့မှာပဲ။ကယားပြည်ကကရင်နီကလေးစာတင်ချောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလीဗျာ။UN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့ဆေးရဇဝတ်မှုလူမျိုးတွေတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့တอมအန်ဒရူးတို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပိုဆိုးလာတာကစစ်မှုထမ်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတ်ထဲဆွဲသွင်းပြီးတော့အလုံးအင်းနဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူးပြည်သူအချင်းချင်းနားလေပါရိုက်အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာနိုင်ငံတကာတို့ UN တို့က R2B ဝင်ဖို့ကတော့အချိန်သင့်နေပြီလို့ပြောရမှာထက်တော့နောက်ကျနေပါပြီနိုင်ငံကနဲ့ UN ကြီးတို့ဘက်ကလူလူချင်းကိုချင်းစာကြပါအောင်ဗျာမြန်မာပြည်သူတွေရဲ့အသက်တွေကိုတန်ဖိုးထားတယ်ဆိုရင် R2B ကိုအမြန်လွှတ်ပေးပါ ICC နိုင်ငံကရာဇဝတ်ခွန်ရုံးကနေအကြမ်းဖက်စစ်ကောင်းဆောင်တွေကိုအမြန်ဆုံးတရားစွဲဖမ်းဆီးပေးကြတော့ပါလားဗျာလက်ပိုက်ကြည့်မနေပါနဲ့လို့တောင်းပန်ပါတယ်ဗျာ BOA ရေးကျေးဇူးတင်ပါတယ်ကုလကြီးကြားအောင်ပြောပေးပါဦ
းဟုတ်ကဲ့ဒီသောရရှင်ပြောလိုမျိုးစစ်မှုရန်ဥရေဆိုပြီးတော့လူငယ်တွေအကုန်လုံးတတ်သေးဆွဲထည့်ပြီးတော့အလုံးရင်းနဲ့ပြည်သူချင်းချင်းလူသက်ပွဲကြီးကျင်းပဖို့ဆိုင်းပြင်းနေပါပြီဒီမှာပြည်ပကျူးကျော်ရန်တိုက်ဆရာလည်းမရှိဘူးဗျာတဲ့သူရေးသွားတာဟုတ်ပါရဲ့နော်နိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ပြည်ပကျူးကျော်ရန်တိုက်ဆရာမရှိဘူးဆိုတာမှန်ပါတယ်ကမ္ဘာမှာကနိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ဥပဒေနဲ့နိုင်ငံတွေရှိတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေကဒီသောရရှင်ပြောသလိုမျိုးပြပရင်ရှိရှိဒါမှမဟုတ်ရင်လည်းပင်မစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အာဖြစ်တဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းတာကပြည်ရင်းစီရေးပဋိပက္ခမှာအသုံးပြုမှာကျင်းတယ်လို့စောက်ကြီးအခဲချက်တွေဝေဖန်သုံးသပ်နေတာဖြစ်ပါတယ်တရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုပြီးတော့တရရှင်တယောက်စာရေးလာတာကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါ VOA ရေကျွန်တော်တို့ချင်းပြည်နယ်ပလတ်ဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေအဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျမိသားစုအတွက်စိတ်ပူပါနေတာလိုင်းပေါ်မှာကစကားဆစခန်းအေးအေးသိမ့်ပိုက်တာကြားတယ်ဖုန်းလိုင်းကတော့မဖွင့်သေးဘူးကျွန်တော်မိမနဲ့တမီးနှစ်ယောက်အတွက်စိတ်ပူလို့ VOA ကနေတဆင့်အေးအေးခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်ကျေးဇူးတင်ပါတယ် VOA
ဒီတော့ရှင်ကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကရေးလာတဲ့စာဖြစ်တဲ့အတွက်ကြောင့်မလို့အခုစာဖော်ပြပေးတဲ့အချိန်မှာတော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်ပါရဲ့နော်ဒါမဲ့အခုလိုမျိုးစည်ရေးပဋိပက္ခဖြစ်ပြီးဆိုရင်ဂျာရီကပြည်သူတွေအထိနာရတာမလို့အဝေးရောက်မိသားစုတွေလည်းအခုလိုမျိုးပူပန်နေကြရတာဖြစ်ပါတယ် သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။သရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။စမောဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့စမောဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ပရိသနာကျော်စီစဉ်တင်ဆက်တဲ့မြဝိုင်းမဘေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်းတစ်ခုမှာကလေးစုမှုအငိုပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဗြိတိန်နိုင်ငံကကောင်လေးတယောက်ဟာဇင်ရောနဲ့တူအောင်အွန်လိုင်းနဲ့အတွက်ဥရောပဇင်ရောအတန်တူပြိုင်ပွဲမှာအနိုင်ရသွားခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့အမတ်များသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံဂျပန်ရှိုင်းကအသက်9နှစ်အရွယ်ကောင်လေးတယောက်ဟာဇင်ရော်နဲ့တူအောင်အွန်လိုင်းနဲ့တွေ့ဥရောပဇင်ရော်အတန်တူပြိုင်ပွဲမှာအနိုင်ရသွားပါတယ်။ဇင်ရော်ဝတ်စုံဝတ်ဆင်ထားတဲ့ဒီကူပါဝေါ်လီစ်လို့ခေါ်တဲ့ကောင်လေးဟာသူ့ကိုယ်သူဇင်ရော်ကိုက်ခံရတဲ့အတွက်ဇင်ရော်ကောင်လေးဖြစ်သွားပြီဆိုပြီးပင့်ကူလူသားဇလန်းတွေဒီမှာပင့်ကူကိုက်ခံရတဲ့အတွက်ပင့်ကူလူသားဖြစ်သွားတဲ့ဇက်ကောင်နဲ့ဟာတာအဖြစ်နှိုင်းရှင်ခဲ့ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာကျင်းပခဲ့တဲ့ဥရောပဇင်ရော်အတန်တူပြိုင်ပွဲမှာသူ့အတန်တူပညာနဲ့သူ့ရဲ့ဇင်ရော်ရီအပေါ်မှာစိတ်ဝင်စားမှုကိုဒိုင်းလူကြီးတွေကတအံ့တော်ဖြစ်ခဲ့ရပါတယ်။နောက်နှစ်တွေမှာလည်းသူ့ရဲ့ချန်ပီယံဘွဲကိုကာကွယ်ဖို့တွားရောက်ပြီးတော့ရှင်ပြိုင်ဦးမှာပါ။ပြိုင်ပွဲအတွင်းမှာတော့တခြားရှင်ပြိုင်ဘက်တွေရဲ့ဇင်ရော်အော်ဒန်တွေဟာခမ်းမကြီးတွင်ပြိသက်တီအတွက်ဖျော်ဖြေစရာဖြစ်ခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်းတစ်ခုမှာကလေးစုမို့အငိုပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။တိုကျိုမြို့ကဆန်ဆိုဂျီဖျားကြောင်းမှာကျင်းပတဲ့ဒီဆူမိုပြိုင်ပွဲကိုနာကီဆူမိုပွဲလို့ခေါ်ပြီးတော့နီဟွန်တက်ကတိုကဆူမိုနဗန်းသမားတွေကကလေးငယ်တွေကိုမျက်နှာချင်းဆိုင်ချီထားပြီးဘယ်ကလေးကအရင်ငိုမလဲဆိုတာကိုမြေခွေးနဲ့တရဲပုံစံဝတ်ဆင်ထားတဲ့သူတွေက၆လှမ်းရတာပါ။အရင်ငိုတဲ့ကလေးကအနိုင်ရတာပါ။ဂျပန်ရိုးရာပုံမြင်တွေထဲကယုံကြည်မှုအရငိုတဲ့ကလေးဟာမကောင်းဆိုးဝါးတွေကိုမောင်းထုတ်နိုင်ပြီးတော့အတန်ကျဲကျဲငိုနိုင်တဲ့ကလေးကကြီးလာရင်ကျန်းမာတန်ဆွမ်းမယ်လို့လည်းယုံကြည်ကြတာပါအခုလိုကလေးစုမို့အငိုပြိုင်ပွဲကိုဒီဖျားเจ้าမှာ1992ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကလေးတွေကျန်းမာတန်ဆွမ်းစေဖို့ပြုလုပ်ကြတာပါဒီနှစ်မှာတော့ကလေးပေါင်း100လောက်ပါဝင်ဆင်နွှဲခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့ရဲ့မြို့တော်အစိုးရရုံနံပါတ်1အဆောက်အုံကြီးမှာမီတာတရာရှည်တဲ့ဂေါ်ဇီလာပုံကြီးကိုပရိုဂျက်တာနဲ့ထိုးပြီးတော့ပြီးခဲ့တဲ့ပတ်ကပြသခဲ့ပါတယ်။
ဒီနေ့ဟာစိတ်ကူးတဲ့ကဖန်တီးထားတဲ့ဂေါ်ဇီလာကြီးရဲ့အနှစ်80မြောက်ဝင်းနေဖြစ်ပါတယ်။ပြသတဲ့ဗီဒီယိုထဲမှာရေဒီယိုတတိကျဂေါ်ဇီလာကြီးကရင်းမြန်တစ်စင်းနဲ့တိုက်ခိုက်နေပြီးတော့တိုကျိုမြို့ကတိုက်တွေကိုဖျက်ဆီးနေတဲ့ပုံပြထားပါတယ်။ဒီဂေါ်ဇီလာကြီးကိုတိုကျိုမြို့ရှင်ဂျူကုရပ်ကွက်ရဲ့ကမ္ဘာလှည့်ခီးသွွားတန်တမန်အဖြစ်လဲသတ်မှတ်ထားပြီးတော့နိုင်ငံသားခီးသွွားဧည့်သည်တွေနဲ့ညဘက်စီကားအောင်ဆွဲဆောင်မှုတစ်ခုအနေနဲ့လဲဖန်တီးထားပါတယ်။ဒီဂေါ်ဇီလာကြီးဗီဒီယိုကိုဂျပန်နိုင်ငံရဲ့အားလက်ရည်နဲ့ပိတ်ရက်တွေမှာတနည်းကို3ချိန်ပြသထားမှာဖြစ်ပြီးမေလ6ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင
်။ချီလီနိုင်ငံကကုမ္ပဏီတစ်ခုကတော့ပင်လယ်လိပ်သားနဲ့ချက်ထားတဲ့ဟင်းကျိုအတိုင်းအရသာရှိတဲ့လိပ်သားစွတ်ပြုတ်ကို AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးလိုက်ပါတယ်။ဒါပေမဲ့လည်းဟင်းကျိုပုဂံထဲမှာရှားပါပင်လယ်လိပ်တွေရဲ့အသားကတော့လုံးဝမပါဝင်ပါဘူး။အသီးအနှံတွေကိုပဲသုံးပြီး AI ဉာဏ်ရည်တုနည်းပညာနဲ့အသားတုတွေကိုဖန်တီးပြီးတကယ်အရသာတိုင်းရအောင်ချက်ပြုတ်ပေးထားတာပါချီလီနိုင်ငံဆန်ဒီယေဂိုမြို့တော် North Go ဓာတ်ခွဲခန်းကုမ္ပဏီကအပင်ထွက်ပစ္စည်းမျိုးစုံကိုသုံးပြီးအခုလိုဟင်းထဲမှာရှားပါမျိုးတုံးတော့မဲ့တိရစ္ဆာန်တွေရဲ့အသားမျိုးစုံကိုရအောင်နှိပေါင်းများစွာကြိုးစားတီထွင်ခဲ့တာပါဟမ်ဘာဂါအသားညက်ပါမုတ်နွားနို့မယိုနီဆော့နဲ့ရေခဲမုတ်လိုအစားအစာတွေကိုပါAI နည်းပညာနဲ့မူလအရသာအတိုင်းရအောင်အပင်တွေကရတဲ့ပစ္စည်းတွေနဲ့ဖန်တီးထားတာပါတလေးဆန်တွေစီကရတဲ့အသားအရသာအတိုင်းသေးငယ်လှတဲ့မော်လီကျူးအဆင့်အထိတူအောင်ဖန်တီးထားတယ်လို့လည်းကုမ္ပဏီကပြောပါတယ်လောလောဆယ်မှာတော့လိပ်သားနဲ့ဖန်တီးထားတဲ့ဟင်းညိုကရောင်းဖို့မဟုတ်ပါဘူးနောက်ပိုင်းမှာတော့လက်တင်အမေရိကတိုက်မှာအပင်ကထွက်တဲ့ပစ္စည်းတွေကိုသုံးတဲ့ AI နည်းပညာနဲ့အစားအစာတွေကိုဖြန့်ဝေဖို့စီစဉ်ထားတယ်လို့ဒီထွင်သူတွေကပြောပါတယ်နိုင်ငံတော်တော်များများမှာတော့ပင်လယ်လိပ်တွေကိုတတ်ဖြတ်တာကိုတားမြစ်ထားပြီးတော့ဒီပင်လယ်လိပ်တွေဟာကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးသမဂ္ဂရဲ့မျိုးတုံးပြောက်ွယ်ဖို့ချိန်ချောက်ခံနေရတဲ့အနီရောင်စင်းထဲမှာပါပါတယ်ခင်ဗျာ
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မမသဇင်အောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်တန်လွင်ပြေးနေတာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကစားတဲ့ညင်ကြဲရေးအတွက်အီဂျစ်နဲ့ကတ္တနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့ဟားမတ်စ်အဖွဲ့တာဝန်ရှိသူတွေအီဂျစ်နိုင်ငံကိုင်ရိုမြို့မှာဒုတိယနေ့အဖြစ်ဒီနေ့ထပ်မံဆွေးနွေးကြပါတယ်။သဘောတူညီချက်မှာကစားတဲ့ကစစ်ပွဲတွေဆုံးသက်ရေးပါဝင်မှုတောက်ဆိုချက်တိုင်းဟားမတ်စ်အဖွဲ့ကဆက်လက်ရပ်တည်နေပြီးထူးခြားတဲ့ရလဒ်တော်မတွေ့ရသေးဘူးလို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။အမေရိကန်ပြည်သူဗာဂျီးနီးယားတက်ကသိုမှာပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေမနေ့ကထိတ်တဲတွေ့ခဲ့ကြပြီးဆန္ဒပြကျောင်းသား25ယောက်ကိုလည်းကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်ဆန္ဒပြတဲ့သူတွေကကျောင်းဝင်းတွေထဲမှာတဲတွေထိုးဒပိတ်စကန်ဖွင့်ထားတာကိုဖယ်ရှားပေးဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်ရဲတွေနဲ့ထိတ်တဲရင်ဆိုင်တွေ့ခဲ့တာဖြစ်ပါတယ် AP သတင်းဌာနစစ်တမ်းအရဧပြီလ18ရက်နေ့ကဆန္ဒပြပွဲတွေစတင်ချိန်ကစလို့ကျောင်းပေါင်း48ခုကဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူ2400ကျော်ရှိတယ်လို့လည်းခံမှန်းထားပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုရုရှားကအလို့ရှိသူစီးမှထက်သွင်းထားတဲ့အကြောင်းပြည်ထောင်စုဌာနရဲ့အချက်အလက်တွေကိုကူကပ်ပြီးရုရှားမီဒီယာတွေမှာဖော်ပြပါတယ်ယူကရိန်းကြီးတပ်ဖွဲ့တမူဗိုလ်ချုပ်ကြီးအလက်ဇန္ဒာပိုလီယော့ယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုလည်းရုရှားပြည်ထောင်စုဌာနရဲ့အလို့ရှိသူစီးမှပါဝင်တဲ့အကြောင်းမနေ့တုန်းကပဲရုရှားမီဒီယာတွေမှာဖော်ပြတာပါဘလို့မှုတွေနဲ့အလို့ရှိသူစီးရင်နဲ့ထဲသွင်းထားတယ်ဆိုတော့တော့ရှင်းရှင်းလင်းလင်းဖော်ပြမထားသလိုရုရှားအနာဘယ်တွေကလည်းတစုံတရာပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လုံကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နဲ့ပက်ထရစ်ဒီယာတို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမ်းမီတာ190 kHz 7905တို့ကနေအတန်လွန်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ဂျန်နိုင်ပါ